မြန်မာနိုင်ငံမှာပြီးခဲ့တဲ့လပိုင်းကစပြီးတော့လျှက်စစ်ဓာတ်အားဖြန့်ဝေမှုပုံမိုနည်းလာတဲ့အတွက်နယ်မြို့တွေမှာပါအခက်ကြုံနေရတဲ့အပြင်မိစက်မောင်းမှု73စီလဲဝယ်မရတာကြောင့်စီးပွားရေးလုပ်ငန်းတွေပါအကြီးအကျယ်ထိခိုက်လာနေတယ်လို့စီးပွားရေးလုပ်ငန်းရှင်တချို့ကပြောပါတယ်။ဘာကြောင့်အခုလောက်အထိမိတွေပြတ်နေပြီး73စီတွေကလည်းဝယ်လို့မရတော့အောင်ခက်ခဲလာတာပါလဲ။ပြည်သူတွေဘာအခက်ခဲနဲ့ရင်ဆိုင်နေရပြီးစီးပွားရေးလုပ်ငန်းတွေအတွက်ဘလို့ဖြည့်ရှင်းတဲ့နယ်ဆိုတာကိုစီးပွားရေးလုပ်ငန်းရှင်တချို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကပြောပြမှာပ
ါဟုတ်ကဲ့အခုမီးပိုပြက်လာတာကိုအမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်သူက
ဖေဖော်ဝါရီလကမတ်လ10ရက်နေ့စပြီးတော့မီဒီယာကစိတ်စိတ်လေးပြက်လာတယ်လို့နေရီဆိုရင်တော့ပိုဆိုးတာပေါ့ရန်ကုန်မှာတော့ဖေဖော်ဝါရီလကမတ်လ10ရက်နေ့စပြီးတော့အချိန်နဲ့မီးပေးဖို့ဆိုပြီးတော့တရားဝင်ထုတ်ပြန်ပြီးမီးအောင်တအားမှုဖြောချပြလိုက်တယ်။အဲဒီချိန်ကစလီနိုင်လီနိုင်ရနေပြီးတော့အခုဆိုရင်တော့မှ7နိုင်ပြီးတော့တည်ဝင်တက်မှတ်တဲ့ဟာ။တရားမှုဖြစ်တဲ့ဟာတော့အများကြီးဖြစ်လာတယ်။အခုဆိုရင်နေဒီမှာဆိုရင်တရက်ကို4နိုင်လောက်ပဲပြီးတော့တဲ့သဘောဖြစ်နေတယ်။အဲ့ဒါတရားဝင်ပြီးရတဲ့ဟာကိုကြားထဲမှာလည်းအရင်တင်တဲ့လိုပြက်နေတယ
်။အခုလိုတရားမဝင်မီးပြက်တာများလာပြီးအခုနောက်ဆုံးပို့ဆိုးလာတာဘာကြောင့်ဖြစ်နိုင်တာကိုလည်းနောက်အမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တူက
ဒီအပိုင်းမှာတော့မီးပြတ်တောက်တာပို့ပြီးတော့ဆိုးဆိုးရွားဖြစ်လာပါတယ်ပထမဆုံးတစ်ခုကတော့အရင်တည်းကဟိုမြန်မာနိုင်ငံတနိုင်ငံလုံးရဲ့သုံးဆက်မှုအားရင်90ခန့်လုံးလောက်ကိုပဲထုတ်ပေးနိုင်တာလေအဲ့တော့စုစုပေါင်းဆက်တက်ဆက်အင်အားက4800ကျော်မဂါဝတ်လောက်ရှိတယ်လို့ဆိုပေမဲ့တကယ်ထုတ်ပေးနေတာ4000ပတ်ဝန်းကျင်လောက်ထုတ်ပေးနေတာအဲ့ဒီကာလအတွင်းမှာ V Power LNG Gas နဲ့ထုတ်တဲ့စက်ရုံတန်ရုံပေါ့နော်တာဂီတာမာရဲ့ဒီလိုပါစီမံကိန်းရဲ့နှစ်ခုပေါင်းလျှက်စက်မဂါဝတ်က950လောက်ထုတ်တာအဲ့ဒီအရာတွေကရပ်သွားတယ်နောက်ပြီးတော့အခုလော်ပီတာကနေပို့နေတဲ့တာဝါတိုင်းနေရှားတဲ့မှာ catch phone ခါရတယ်လို့ပြောတယ်အဲ့ဒါကြတော့အဲ့ဒါလေ150လောက်ဒီ national grid ထဲဝင်မလာဘူးအဲ့တော့ 1000 လောက်အဲ့ထက်မှပြတ်သွားတော့ပထမ4000လောက်ကနေ3000 megawatt လောက်ပဲထုတ်နိုင်တော့တယ်လို့သိရတယ်အဲ့ခါကျတော့စုစုပေါင်းသုံးနေတဲ့ဝင်အားထက်ရင်းလေးကလည်းတဝက်လောက်ပဲပေးနေနိုင်တာအဲ့ဒီမှာ25ရက်ကလောက်ကထပ်ပြီးတော့ပြတ်သွားတဲ့အခါကျတော့အခုလိုမျိုးအချိန်ပိုင်းဖြတ်ပြီးတော့ပေးရတာမျိုးတွေဖြစ်တော့
ဘာကြောင့်အထက်ကခုလောက်ထိဖြစ်လာနိုင်တာကိုလည်းအရင်စီးပွားရေးလုပ်ငန်းရှင်က
အဓိကတော့နိုင်ငံငွေ shortage ဖြစ်တာပေါ့အားနေသွားတယ်ပေါ့ဒီကျွန်တော်တို့ဆိုးရပြင်းနေတဲ့မီဒီယာမလုံတော့ဘူးနောက်ပြီးတော့အခုနောက်ဆုံးကျွန်တော် international LNG နဲ့ပြည့်တဲ့ power တင်မောကြီးကထွက်သွားတယ်ပေါ့နောက်ပြီးတော့အခုမူရင်းကလည်းကုန်တော့ပြီဆိုတော့ပုံစံတိုင်းမျိုးရာသီမှာဖြစ်လေဖြစ်တာရှိတဲ့ပုံစံအတိုင်းပဲမီဒါအားကိုလုံးဝမပြေးနိုင်တော့တဲ့အခြေအနေကဈေးထဲမှာလည်းအဓိကဒေါ်လာ shortage နိုင်ငံသားတုံးမှုပေါ့လိုအပ်ချက်ကြီးတဲ့အချိန်မှာမဖြစ်စည်းပေးနိုင်တဲ့အတွက်ကြောင့်မလို့အပြင်မှာဒီမီးစက်တွေလည်းပတ်သက်ဆုံးစီစည်းရိတ်တွေတက်လာတယ်အဲ့ဒီဟာတွေအားလုံးပေါင်းစုံလိုက်တဲ့အချိန်မှာမီးရဲ့ပြဿနာအကြီးကြီးဖြစ်နေတာပေါ့
အဲ့ဒီတော့ဒီမီးပြက်စီဝေးရခက်တာရဲ့တက်ရောက်မှုကိုမေးရမှာဒီနောက်စီးပွားရေးလုပ်ငန်းရှင်က
လူနေအိမ်တွေအတွက်လည်းဆိုတာပဲလူနေအိမ်တွေအတွက်မှလည်းမီးရနေလာတဲ့ချိန်ကပြတ်တဲ့ချိန်များနေတာပေါ့ကိုယ်ပိုင်မီးစက်တွေဝယ်ပြီးတုံးကြတဲ့သူတွေရှိတယ်နောက်ပြီးအင်ဗတ်တာတွေတုံးတဲ့သူတွေရှိတယ်အင်ဗတ်တာတွေတော့မှဘက်ထရီအသက်သက်ဖို့အချိန်မလိုဘူးပေါ့နော်နောက်ကစက်ယုံတွေနောက်ဆေးယုံတွေပေါ့ကျွန်တော်တို့ဆီမှာဆိုလဲဒီဇက်တန်တညာညာနဲ့ပေါ့မီးပြတ်တဲ့ချိန်များနဲ့ဆိုတော့မီးဇက်တွေနဲ့တို့ပြီးတော့အလုပ်လုပ်ကြတယ်ပေါ့အဲ့ဒါကျတော့လဲပုံမှန်လက်စစ်ခါပေးရတာထက်ဒီဇယ်ကိုပေးရတဲ့ဟာပုံများတာပေါ့အဲ့တော့တဖြည်းဖြည်းနဲ့73ဒီဇယ်ကြီးတွေလည်းတဖြည်းဖြည်းပြတ်လာတယ်လို့ပြောတယ်ဒီဒီဇယ်ဝယ်ရတာလဲခက်လာတယ်အဲ့တော့ဂျင်မီတာတွေလည်းလဲပို့လဲခက်လာတယ်အဲ့တော့ဈေးလည်းပိုကြီးလာတယ်တချို့စေယုံတွေဆိုရနာထားတယ်ဒီလူတွေကတော့အခုလိုလက်ရှိနိုင်ငံရေးအခြေအနေ၊စီးပွားရေးအခြေအနေတွေအကြက်တဲတွေထဲမှာများစွာသောဒုက္ခတွေနေ။အခုလက်ဆက်မီပြန်လို့ဒုက္ခတစ်ခုထပ်လို့တာပေါ့ဗျာ။ပူတယ်၊ပိုက်တယ်၊ကုန်စည်တုံးတွေပူတက်လာတယ်။ဒီဒုက္ခတွေအခုအချိန်ကြီးတော့ခံနေရတော့ပေါ့ဗျာ
။ဒီသက်ရောက်မှုအကျိုးဆက်အပေါ်မှာအရင်စီးပွားရေးလုပ်ငန်းရှင်ကလည်
းလူတူတူပေါ့။ဓမီချက်တာတို့ကြီးတဲ့တို့ဆင်းရဲမှမဟုတ်။ဒီမရှိဘာမှလုပ်တုံးမရဘူး။ဘာမှကြောက်တော့လေ။ဒီတမှုမိဇက်ပြဿနာကလည်းမိဇက်ကိုထဲဖို့စီ73စီကလည်းအခုကပြတ်တလို့ဖြစ်သွားပြီကိုအိမ်မှာတုံးမဲ့မိဇက်အတွက်ကိုတုံးဖို့ဒီဇယ်လိုက်ရှာဖို့ဆိုင်မှာဝင်လို့မရတော့ဘူးရောင်းလို့အရင်ကတော့တောင်းတယ်ဆိုတော့ကျွန်တော်တို့ဆိုင်ကြီးတွေဆိုင်ပုတ်တွေမှာတော့ဒီစီပဲစီပဲကားနေတော့ထည့်လို့ရပါတယ်ဒါပေမဲ့အပြင်မှာနေရီမှာရေကုန်မှုတွေထွက်လိုက်အဲ့ဒီဆိုင်ကြီးရဲ့ကစီးရဲ့ plus 600နဲ့1000ကျားမှာတလီတောင်ထပ်ပေါင်းရောင်းနေပေါ့ကြတော့ရေ800ကိုခံနိုင်ရတော့ဖြစ်နေတယ်အ ပြင်လူပြောသူကဒီဖုန်းမှာ charging တက်မှုတော့မရတော့ဘူး။အော်ဒီနေရာဖြစ်လိုက်။ဒါတော့မှခုမှຫນွေရာသီစာလုံးရေးစာပဲရှိသေးတယ်။ဆိုတော့နောက်ပိုင်းကျရင်တော့ကျွန်တော်တို့စူတောင်းရုံမှတပါပါစလို့မလို့မတည်ဘူးပေါ့ဒေါ်တာချိုးလေးဆိုဘယ်လိနဲ့ဖြစ်စီမလဲတော့ဒီစီမှာကမွေးလို့ရေပေါ်ဝဲမှုကြည့်တော့မယ်
အဲ့ဒီတော့ဒီကြေတနာတွေကိုဘယ်လိုဖြည့်ရှင်းပြမှာလဲလို့မေးရမှာဒီနောက်စီပွားရေးလုပ်ငန်းရှင်က
ဒီအမျိုးသားလေးစက်တာရရှိစီမံကိန်း2030ပေါ့လေ National Electrification Plan ဆိုပြီးတော့ဆောင်ရွက်နေခဲ့တာအရှိအဟုန်ကြာလာကြစားပေါ့နော်2019ဒီဇင်ဘာမှာဆိုရင်ဒီတနင်္ဂနွေလုံးလက်စက်တာ350,000,000ရပြီဆိုပြီးတော့ကြေညာခဲ့တယ်လေအဲ့တော့2023ခုနှစ်ဒီနေ့ဒီချိန်လာဆိုခုနကတွက်ခဲ့တယ်လို့ပေါ့65,500,000လောက်ရပြီလို့ဖြစ်ခဲ့အခုတကယ်တမ်းရှိနေတာ35,000,000လောက်ပဲရနိုင်တဲ့အခြေအနေမျိုးဖြစ်တာပေါ့အခုလိုအခြေအနေမှာတော့နိုင်ငံရေးအခြေအနေစီးပွားရေးအခြေအနေရှုစခန့်နေသေးတဲ့အခါကြတော့လေပညာရေးအခြေအနေတွေတခြားတော့လူမှုရေးအခြေအနေတွေအများကြီးရပ်ခန့်မှုတွေရှိတယ်ဒီရက်စက်ကိစ္စလည်းဒီတိုင်းပဲအဲ့တော့ဒီမြန်မာနိုင်ငံရဲ့ဒီမျိုးသားရက်စက်တအားရရှိရေးစီမံကိန်း5နှစ်စီမံကိန်းဤဆွေးနွေးတော့အဲ့ဒီဟာကိုအဲ့ဒီကပြန်ပြီးတော့တော့အကောင်းဆုံးဖြစ်အောင်လုပ်သွားဖို့လိုပါတယ်။သို့တော်လည်းငွေရေးအခြေအနေအခြေအနေတွေကိုအများကြီးမှတ်ကြပါဦး
။ဒီလက်စစ်တာစီမံကိန်းထဲမှာနျူကလ িয়ার စွမ်းအင်မပါပဲလောင်စာဆီစွမ်းအင်ဖြင့်ပုံမှန်ရေအားလက်စစ်နဲ့ခင်မီနေအောင်ကြီးလေအားသုံးလက်စစ်ထုတ်လုပ်မှုတွေပါတယ်လို့ကြန့်ကျင်သူတွေကဆိုပါတယ်ခင်ဗျ။